နေပြည်တော်မှာရှိတဲ့လွှတ်တော်အဆောက်အဦနာမှာ drone ယာဉ်လွှတ်တင်ခဲ့တဲ့ပြင်သစ်နိုင်ငံသားအာတာဒက်စ်လက်စ်ကိုမြို့နယ်ရဲစခန်းကဖမ်းဆီးထားတယ်လို့ပြင်သစ်တန်ရုံကတနင်္လာနေ့မှာအတည်ပြုပြောကြားခဲ့ပါတယ်။လက်ရှိတီးဆဲဥပဒေအရအခုလို drone ယာဉ်လွှတ်တင်လို့အဖမ်းခံရသူဟာထောင်ဒဏ်ပြစ်ဒဏ်၃နှစ်အထိကြာခံရနိုင်ခြေရှိနေပါတယ်။အသက်28နှစ်အရွယ်ပြင်သစ်အမျိုးသားအာတာကို February 9ရက်ချက်တပရီနေ့ကလွှတ်တော်အဆောက်အဦပေါ်ကိုဖျက်ပြန်ဖို့အတွက်ဒုံးရင်ကိုလွှတ်တင်ခဲ့တာဖြစ်ပြီးသူ့ကိုအခုထိဖမ်းဆီးထိန်းသိမ်းထားဆဲဖြစ်ကြောင်းပြင်သစ်တန်ရုံကပြောပါတယ်။သူ့ရဲ့မိသားစုဝင်းရီစီကိုအကျိုးကြောင်းဆက်သွယ်ပြောဆိုထားပါတယ်လို့လည်းပြောပါတယ်။သူဟာနေပြည်တော်ဝင်းတွင်းကကျိုးရတာအမှတ်နှစ်နာကနေဒရုံးရင်ကိုလွှတ်တင်ခဲ့တာဖြစ်ပြီးသူ့ကိုဥတ္တရတီရီမြို့နယ်ရဲစခန်းဖရဲကုန်းမြို့မှာရဲစခန်းတို့ကနေပို့ကုန်တွင်းကုန်ဥပဒေပုံမှန်ရှင်းတဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။သူလွှတ်တင်ခဲ့တဲ့ drone ဟာတရားမဝင် DJI အမှတ်တရစိတ်ပါအမျိုးအစားဖြစ်တယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။